တရုတ်ကုမ္ပဏီတွေယင်းနီမြုံနိုင်လောက်ကန်နေတဲ့ကရင်ပြည်နယ်မြဝတီမြို့အနီးကရှေးကုတ်ကုမြို့စ်မှာစိုက်ဘာကြုံအဖြစ်လူကုန်ကူးခံရသူတွေကနိုင်ငံပေါင်း30ကျော်ကဖြစ်တယ်လို့ USIP လို့ခေါ်တဲ့ American ပြည်ထောင်စုငြိမ်းချမ်း Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower က VOA ကိုပြောဆိုခဲ့ပါတယ်မြန်မာထိုင်းတရုတ်သုံးနိုင်ငံပူးပေါင်းပြီးနေနေမှုစူးစမ်းနေပေမဲ့လည်းရွှေကုတ်ကိုမှစိုက်ဘာရာဇဝဲမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝဲမှုတွေတိုးပွားလာနေတဲ့အခြေအနေရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပ
ါရာဇဝဲမှုအတော်များများကျူးလွန်နေတယ်လို့ယူဆရတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နားကရွှေကုတ်ကိုမြို့တစ်ကိုတင်ပို့နေတဲ့ထိုင်းလျှက်စစ်တပ်အရီကိုပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းဆိုရကဖြတ်တောက်ခဲ့တာပါဒီအခြေအနေတွေကိုကြိုတင်တွက်ဆထားတဲ့လုပ်ငန်းပိုင်ရှင်တွေဘက်ကလည်းကိုပိုင်မီးဆက်တွေပြင်ဆင်ထားတဲ့အတွက်အဲ့ဒီမြို့မှာရှိတဲ့လုပ်ငန်းတွေအနောက်ရှက်မရှိဆက်လက်လက်ပတ်နေတယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်။တရုတ်ရင်းနှီးမြှုပ်နှံသူတွေတိစောက်ထားတဲ့ကာစီနိုလောင်းကစားရုံတွေဖျော်ဖြေရေးအဆောက်အအုံတွေနဲ့ပြည့်နေနေတဲ့ရွှေကုတ်ကိုမြို့တင်မှာအခုအခါအင်တာနက်ဆိုင်ဘာရာဇဝတ်မှုတွေလူကုန်ကူးမှုတွေမူးယစ်ဆေးဝါးရောင်းဝယ်မှုစတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတစ်နှစ်တခြားများပြားလာနေတယ်လို့စွပ်စွဲခံထားရပါတယ်ဒါနဲ့ပတ်သက်လို့ Washington DC အခြေစိုက် USIP ကို American ပြည်ထောင်စုငြိမ်းချမ်းရေးနဲ့ Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower က VOA ကိုအခုလိုပြောပါတယ
် But you've seen since the pandemic that the forms of criminality there have expanded
ကိုဗစ်ရောဂါစတင်ကလေးကအဲ့ဒီနေရာမှာရာဇဝမှုပုံစံတွေကျယ်ပြန့်လာတာကိုတွေ့မြင်ခဲ့ရပါတယ်တခါစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းရာဇဝမှုတွေဟာအလွန်အလွန်ကိုများပြားလာတာတွေ့ကြရပါတယ်တောင်ရင်မြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့လူတွေဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါတယ်။ဒါဟာအရှိတောင်အရှမှာစိုက်ဘာကျုံပြမှုလူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံထဲကမြန်မာနိုင်ငံရွှေကုတ်ကူမှာရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါတယ်
။တရုတ်ကုမ္ပဏီကြီးဖြစ်တဲ့ Yatai IHG ကယင်းဤမြုံနယ်တိစောက်ထားတဲ့အဲ့ဒီမြို့သစ်မှာမြန်မာစစ်တပ်လက်အောက်ခံဖြစ်တဲ့ BGF ကရင်နယ်ကြားဆောင်တပ်ဖွဲ့ကကြီးစိုးနေတယ်လို့လဲ Jason Tower ကဆိုပါတယ်။ရွှေကုတ်ကမှစိုက်ဘာရာဇဝတ်မှုတွေများပြားလာနေတဲ့အခြေအနေကိုသူကအခုလိုဆက်ပြောပြပါတယ
်။ So these online scams and fraud which
ဒါကြောင့်တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိမ်လည်လှည့်ပြားမှုတွေဟာအခုဆိုရင်ကမ္ဘာလုံးဆိုင်ရာကအင်တာနက်သုံးစွဲသူတွေကိုပါပြစ်မှတ်ထားလာတာဖြစ်ပါတယ်။ဂျပန်ဥရောပတလွန်နဲ့အမေရိကန်နိုင်ငံသားတွေကို online crypto ငွေကြေးနဲ့ပတ်သက်လို့လိမ်လည်လှည့်စားတာတွေကိုတွေ့နေရပါတယ်။ဒါဟာမြန်မာနိုင်ငံမှာအာဏာသိမ်းပြီးကတည်းကရာဇဝတ်မှုတွေကျယ်ပြန့်လာပြီးပုံစံသစ်အနေနဲ့ကျူးလွန်နေတာတွေအများကြီးရှိနေတာကျွန်တော်တို့တွေ့နေရပါတယ
်။လက်ရှိရွှေကုတ်ကမှဖြစ်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသူတို့သဘောထားကိုလူသိရှင်ကြားထုတ်ပေါ်ပြောဆိုခြင်းမရှိသေးကြောင်း AP သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံပိုင်ဖြစ်တဲ့မြမအလင်းသတင်းစာရဲ့မေလ31ရက်နေ့စာဆောင်မှာတော့မြမနိုင်ငံဆိုင်ရာတရုတ်တံမဲကြီးချန်ဟိုင်းဟာပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဆိုးထုတ်အပါအဝင်အစစ်မြင့်ရဲရာရှိတွေနဲ့တွေ့ဆုံခဲ့ပြီးတရုတ်မြန်မာထိုင်းနယ်စပ်တွေမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်ရှင်